အချမေကနာအမျိုးသမီးပင်နိုင်ဆောင်ပါရှင်ကို1996ခုနှစ်ကလိမ့်ပိုင်းဆိုင်ရာစော်ကားခဲ့တဲ့အတွက်အမေရိကန်သမ္မတဟောင်းထရမ့်မှာဥပဒေအရတာဝန်ရှိကြောင်းဂျူရီအဖွဲ့ကဆုံးဖြတ်လိုက်ပြီးနစ်နာသူအမျိုးသမီးကိုဒေါ်လာ5သန်းပေးဖို့နယူးယောက်မြို့တရားရုံးကအင်္ဂါနေ့ကဆုံးဖြတ်လိုက်ပါတယ်။ပြိုင်မှုဆွဆွဲချက်ကိုတော့ဂျူရီတရားသူကြီးတွေကပယ်ချလိုက်ကြပါတယ်။ဒါပေမဲ့အခုခါမှာအသက်89နှစ်အရွယ်ရှိပြီဖြစ်တဲ့ဆောင်းပါရှင်အီဂျင်းကာရိုလ်ကိုတော့ထရမ့်ကလိမ့်ပိုင်းဆိုင်ရာစော်ကားခဲ့ပြီးကာရိုလ်ရဲ့နာမည်ကုန်သတင်းကိုထိခိုက်ပျက်စီးစေခဲ့တယ်လို့ဆုံးဖြတ်လိုက်ကြတာပါ။ထရမ့်ကဒီအမှုမှာတရားရုံးကိုမလာရောက်ခဲ့တယ်လို့ဆုံးဖြတ်ချက်ဖတ်ကြားတဲ့အချိန်မှလည်းမရှိခဲ့ပါဘူး။ဒါပေမဲ့တရားလိုဖြစ်သူကာရိုလ်ကိုသူမသိတယ်လို့ဒီဆုံးဖြတ်ချက်ဟာကြက်တည်ရင်မဲ့လောက်ကျန်ဆွဆွဲချက်တွေဆက်လက်တင်နေတာဖြစ်တယ်လို့တရားရုံးဆုံးဖြတ်ချက်ကိုကြီးညာပြီးပြီးကျင်းမှာပဲထရမ့်ကလူမှုမီဒီယာမှာတုံ့ပြန်ရေးသားခဲ့ပါတယ်။ဒီမှုဟာထရမ့်ပေါ်လိမ့်မိုင်းဆိုင်ရာစော်ကားမှုနဲ့ဆွဆွဲထားကြတဲ့အမျိုးသမီးတရားစင်ကြော်တဲ့ကအမှုတမှုသာဖြစ်ပါလေ။ဒီအမှုကအဲ့ဒီလိုဆွဆွဲတာတွေခိုင်လုံဝယ်ရှိကြောင်းပြသလိုက်တယ်လို့ဖြစ်နေပါလေ။ထရမ့်ကသူ့ကိုနယူးယောက်မဟာတန်အရက်မှာရှိတဲ့ဒါမေတီအဝတ်ထည်ဆိုင်ရဲ့အဝတ်လဲကမှာ1996ခုနှစ်ကပဒိန်ချင်းခဲ့တယ်လို့စောင်းပါရှင်ဂျင်းကာရိုကအများပြည်သူသိအောင်2019ခုနှစ်မှာထုတ်ဖော်ပြောခဲ့တာပါ။ကရိုးကိုသူမသိကရိုးကလောက်ကြံလိန်လဲဇနန်းစင်တာသာဖြစ်တယ်လို့ထရမ့်ကအဲ့ဒီလုံကဆိုခဲ့တဲ့အတွက်ထရမ့်ကိုတရားမှာကြောင်းအရာကရိုးကတရားစွဲရမှာသူ့ရဲ့နာမည်ဂုဏ်သတင်းပြည့်စုံမှုနဲ့ပါဆွဲဆိုခဲ့တာဖြစ်ပါတယ်